အခုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်မြန်မာပြည်ခီးစဉ်ကိုလည်းပြပြပေးပါဦးမယ်။ရခိုင်ပြည်နယ်ကိုရောက်နေတဲ့ကုလကိုယ်စားလှယ်မစ်ညာဟီလီရဲ့ဒုတိယနေ့ခီးစဉ်အဖြစ်မနေ့ပိုင်းမှာစစ်ပေမျိုးမင်းကန်ရက်ကွက်ကရခိုင်ဒုက္ခသည်စခန်းကိုသွားခဲ့ပြီးအစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကိုလည်းသွားခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့စစ်တွေဟိုတယ်မှာရမိရဖတွေနဲ့တွေ့ခဲ့ပါတယ်။အခုလိုတွေ့ဆုံတာမှာတချို့ရမိရဖတွေကတွေ့ဖို့ညှဉ်းဆန်းခဲ့သလိုရခိုင်ပြည်နယ်မှာအင်အားကြီးပါတီတခုဖြစ်တဲ့ရခိုင်မျိုးသားပါတီကလည်းတွေ့ဆုံဖို့ညှဉ်းဆန်းခဲ့ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခါကပေးပို့ထားပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံလူ့အခွင့်အရေးအစီရင်ခံစာတင်သွင်းသူမြစ်ဆန်ဟီလီဟာဒီကနေ့ဒုတိယမြောက်နေ့ရခိုင်ခီးစင်မှာတော့စစ်တွေမျိုးမင်းငန်ရက်ကွက်မှာရှိနေတဲ့ရခိုင်ဒုက္ခသည်စခန်းနဲ့အစ္စလမ်ဘာသာဝင်တွေနေတဲ့အောင်မင်္ဂလာရက်ကွက်တို့ကိုသွားရောက်ခဲ့ပါတယ်။ဒီနောက်မှာတော့စစ်တွေဟိုတယ်မှာရမိရဖတွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပါတယ
်။ဟောဦးဝင်းကဟိုဒီရခိုင် IGP ကတက်ကူတော့ဒီနဲ့ကြည့်တော့အောင်မင်္ဂလာသွားပါတယ်။ဒီလိုကဒီစစ်တွေမှာဖြစ်တဲ့အရေးကြီးတာဟိုဦးအေးကူဆုံးတော့ဒီခိုင်ကိုပြောတာ။ဒါကြီးတာကြီးရောဟုတ်ကဲ့။အောင်မင်္ဂလာတဲ့
ရခိုင်မြေနယ်ကိုရောက်ရှိနေတဲ့မြစ်စရန်ဟီလီဟာစစ်တွေမျိုးမှာရခိုင်တို့ဘက်ကရွှေစေးဒီဆရာတော်ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေနဲ့တရားတွေ့ဆုံဖို့စီစဉ်ကမ်းလှမ်းခဲ့ပေမဲ့ရခိုင်မျိုးသားပါတီ ANP နဲ့ရခိုင်မျိုးမီမျိုးဖအဖွဲ့ဝင်တွေကတွေ့ဆုံဖို့ညှင်းဆန်ခဲ့ကြပါတယ်။တွေ့ဆုံဖို့ညှင်းဆန်ခဲ့တာနဲ့ပတ်သက်ပြီးစစ်တွေရမိရဖဦးတန်းဝင်းကVOA ကိုခုလိုပြောပြပါရစေ
။သူလာတဲ့ကြောင့်ဘာတွေကျင်းရဆက်မလဲလို့မင်းမြန်မာနိုင်ငံအတွက်ပေါ်အတွက်ပေါ်ရခိုင်ပြည်အတွက်ပါ positive view ပဲကပြကြစရာဘာမှမဖြစ်ဘူးခင်ဗျာ။အမှန်က63နှစ်ဆိုင်မိုင်းလောက်ရောက်တာနဲ့အင်္ဂလိပ်တွေကသူတို့မှအရင်တော့မရှိဘူးတဲ့ကာတင်ကြောင်းတွေရဲ့ဒီကွက်တွေကလည်းရှိတာပဲ။ CD တွေနဲ့ရှိတာပဲ။သူတို့ကအတင်းတစ်ခုခုမြင့်တက်သွားတယ်ဆိုတော့ဘယ်သူမှညင်းလို့မရဘူး။ဒီပြားဒီကြားထဲကပဲမြေကြံကြီးကအနေနဲ့အဲ့လိုမြောက်ပြည်သူကဘာပဲလို့အကောင်းဘက်ကမမြင်တဲ့နဲ့အနေနဲ့ negative view ကရှိနေတဲ့လူတယောက်လာတဲ့တစ်ချက်မြန်မာနိုင်ငံမှာဘာမှအပေါင်းလက္ခဏာတော့ဆောင်တဲ့အကောင်းကျိုးရလာနိုင်တယ်လို့ကျွန်တော်မထင
်ဘူး။ပြစ်စံကြီးလီဟာမနေ့ကနိုင်ငံသားစီစစ်မဲ့အစီအစဉ်တွေကိုညှင်းဆန်နေတဲ့ပုံနှကျုံမြို့နယ်ကကာဒီကျေးရွာကမွ슬လင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဒီပြင်ကျောက်တော်မြို့နယ်ပညာဝကျေးရွာကရခိုင်စစ်ဘေးဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေနဲ့လည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီကနေ့မှာတော့စစ်တွေမျိုးပေါ်ကအစ္စလမ်ဘာသာဝင်တွေနဲ့ရခိုင်လူမျိုးတွေကိုတွားရောက်တွေ့ဆုံမှုတွေလုပ်ခဲ့တာပါ။ဒီလိုတွေ့ဆုံဆွေးနွေးမှုတွေမှာတော့တွေ့ကျင်သူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရခဲ့ပြီးအနာပိုင်တွေအခြားသူတွေဝင်ရောက်နားထောင်ခွင့်မရှိဘူးလို့သိရပါတယ်။မြစ်စစံဟီးလီယာမနက်ဖြန်မှာတော့ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်။